ဖရန်စီနိုင်ငံကတတူတူဖော်ရေးလုပ်ငန်းကရေကာတာပြူကျပြီးတော့မြေပြင်မှုဖြစ်တာကြောင့်တည်ဆုံးသူ34ယောက်ထိရှိရတဲ့အကြောင်းတောင်ရှိသူတွေကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်တပ်စံတွေကရေကာတာပြူကျပြီးတော့အနည်းကလူနေဒေသအတွင်းမှာရှုနေပြူကျခဲ့ပြီးတဲ့နောက်မှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတတူတူဖော်ရေးလုပ်ငန်းကြီး Palace ကိုဒေါ်လာ66တန်းတန်တက်ခဲ့ပါတယ် Minas Gerais ပြည်နယ်အရှိတောင်ပိုင်း Blue Mountain Home မြို့နီးကရေကာတာပြူကျပြီးတော့ရေကြီးနေတဲ့ဒေသတွေမှာသိမ့်မိနေသူက300လောက်ရှိတယ်ဆိုပြောတောင်းရှိသူတွေကပြောဆိုထားပါတယ်ရှောက်ခွေကျေးဇူးဆက်ပြီးတော့ဆောင်ရွက်နေပြီနဲ့လေလူတွေအသက်ရှင်နေရပြန်တွေးဖို့အခွင့်အလမ်းသိမ့်ရှိဘူးလို့လည်းဒီနေ့အုပ်ချုပ်ရေးမှူးရိုမိုဇီမာကဒီနေ့မနေ့စနေနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်တတူတူဖော်ရေးလုပ်ငန်းကြီးကိုစီးနင်းစည်းကမ်းတွေချိုးဖောက်မှုပြည်ရဲ့နေရာချစ်စီပြီးတော့တဘာဝညဉ့်ဉန်းစီမှုတွေနဲ့တဘာဝပုံစံထိန်းတဲ့ရုံဝင်ကြီးဌာနကဒဏ်ကြေးချမှတ်ခဲ့ပါရေကာတာပြည်သားချိန်မှာရေကာတာထိန်းတဲ့ area အတွင်းမှာနေ့လယ်စာစားနေကြတဲ့ဝန်ထမ်း200လို့လည်းဆောက်ဆုံးတွေထဲမှာပါဝင်နေဆိုပြီးတော့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်ဒီဒုက္ခကြုံကြုံခဲ့တဲ့အပေါ်အထူးပဲဝမ်းနေရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရတဲ့အကြောင်းကုလသမဂ္ဂဒွေမှုချုပ်ရုံးကပြောဆိုထားပါတယ်ရှင်နေထဲမှာပြည်မနေသူတွေကိုကယ်ဖို့ရဟယင်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကြိုးစားနေကြတာကိုလည်းရုပ်သံမှာတွေ့ရပါတယ်ပျက်စီးသွားတဲ့အိုးအိမ်ကားတွေနဲ့စိုက်ပျိုးမြေတွေတော်တော်များများပျက်စီးနေရတယ်လို့ရုပ်သံမှာတွေ့ရပါတယ်အနေမိုင်းကအိမ်မှာနေထိုင်ကြတယ်ဘေးလွတ်ရာရွှေ့ဖို့ကိုလည်းအာဏာပိုင်တွေကညွှန်ကြားထားတယ်